မြန်မာနိုင်ငံမှာမေလ3ရက်စနေနေ့မှာဖွင့်မယ်အောင်ပါလေထီရဲ့အမြင့်ဆုံးစုကြဲကို3ပုံ2ပုံအထိရှော့ချလိုက်ပြီးတော့ကြက်သိန်း 5,000 လို့တမလိုက်ပါတယ်စစ်အာဏာသိမ်းခဲ့ပြီးတဲ့နောက်နာဆကစစ်ကောင်စီအတွက်ဝင်ငွေမရအောင်တပိတ်မောက်တဲ့အနေနဲ့ပြည်သူတွေကထီရေမထိုးကြတဲ့အတွက်ထီလက်မှတ်အယောင်ထိုးကြသွားခဲ့ပြီးတဲ့နောက်မှာအခုလိုအမြင့်ဆုံးစုကြဲကိုရှော့ချလိုက်ရတာဖြစ်ပါတယ်ရန်ကုန်ကလာတဲ့ထီတင်အပြည့်စုံကိုတော့မဆူမြတ်မုံကပြောပြထားပါတယ်ရှင်
မေလ၁ရက်စနေနေ့မှာဖွင့်မယ်26ကြိမ်မြောက်တထောင်ကျပ်တန်အောင်ပါလီသိန်းစုဖွင့်ပွဲအတွက်အထူးစုကြီးကိုအမြင့်ဆုံးကျပ်သိန်း 5,000 စုနဲ့ကျပ်သိန်း 1,000 စုတစုစီခွဲဝေရှိမြင်သွားမယ်လို့အောင်ပါလီသိန်းစုဌာနခွဲကထုတ်ပြန်ကြေညာပါတယ်။အမြင့်ဆုံးစုကြီးကိုကျပ်သိန်း 1,000 ခွဲကနေကျပ်သိန်း 5,000 အထိ၃ပုံတစ်ပုံကိုရှော့ချလိုက်တာပါ။ထီလက်မှတ်ရောင်းရငွေ60ရာခိုင်နှုန်းကိုစုကြီးတွေပြန်ပေးနေတာဖြစ်ပါတယ်။အောင်ပါလီသိန်းစုဌာနခွဲရဲ့ထုတ်ပြန်ချက်အရထီလက်မှတ်ရောင်းရငွေကျပ်ငွေသိန်းပေါင်း 2,000 ကျော်တဲ့အတွက်အဲ့ဒီရဲ့60ရာခိုင်နှုန်းဖြစ်တဲ့သိန်းပေါင်း 12,000 ကျော်ကိုစုရေးတွေပြန်ခွဲပေးမှာပါစစ်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းစစ်ကောင်စီဝင်ငွေမရအောင်လို့ပြည်သူတွေကထိမထိုးပဲတပိတ်မှောက်ခဲ့ကြတာပါအဲ့ဒါကြောင့်ထီရောက်အားထိုးကြသွားတာအာဏာမသိမ်းခင်အချိန်ကတည်းကစာရင်30ရာခိုင်နှုန်းအောက်မှာသာရှိတော့တယ်လို့ထီလုံငန်းရှင်ဦးသိန်းထွန်းက VOA ကိုပြောပါတယ
်အရန်ကြသွားတာအခုဆိုရင် 10% အောက်ရောက်သွားတာပေါ့နော်အရင်ရောက်အားရဲ့ 10% အောက်ရောက်သွားကျွန်တော်တို့ကတော့ทีโยวันนี่แหวแหวพี่ผ่านไปอ่ะบ่ ตะหลี่เปลี่ยนยาวเนี่ยดูอ่ะไม่ยาวจ้ะอูยะรอๆเสียน้าจ้ะเลยบ่เนาะไอ้อะจังมุโลยาวอะไรจ้ะบ่นะแล้วที่โทษได้หลูเนี่ยก็แลอะชู่เลยจ้ะก็แลทีเดียวหลุดเลยบ่เนี่ยโทษอ้าไม่ใช่หรอยาวอ่ะแลไม่ใช่ห
รออัมบาลีที่ยาวชะยะงวยเนี่ย40ยาไก่น้องโกနိုင်ငံတော်ဘန္ဒာငွေရဲ့ထည့်သွင်းတာဖြစ်လို့ဖြီသူအများကထီမထိုးပဲစန့်ကျင်နေကြတာဖြစ်ပါတယ်အာနာသိမ့်ပြီးတဲ့နောက်မှာအရင်လိုလဲပုံမှန်ထီမဖွင့်နိုင်ခဲ့ပါဘူးအခုလဲစုချင်းငွေအစမတန်ရှော့ချလိုက်တာကြောင့်ပုံမှန်ထီထိုးနေသူတယောက်ကဂတိမတည်တဲ့လောက်ရတာဖြစ်တယ်လို့ပြောပါတယ်သူကတော့ February လမကုန်ခင်အထိအများရန်ထီကိုကန်ဆန်းထိုးနေသူကိုမင်းလွင်ဖြစ်ပါတယ
်ငကိုလေးကသူတို့ဒီလောက်စုတွေပြီးမယ်လို့ဆိုပြီးတော့အရင်တော့900နောက်ကျတော့ဒါထီစုကိုညှင့်ပြီးတော့1,000ဆိုပြီးတော့ရောင်းတာလေပြည်သူလူထုကလည်းဒါအဲ့ငါဒီက1,500ဝယ်လို့ရှိရင်တိန်း1,000ပဲရမယ်ဆိုပြီးတော့မျောလင်းကျင်းနဲ့ထိုးတာပေါ့နော်။ရောင်းအားကျသွားလို့သူတို့ဝင်ဝင်မရတော့ဘူးဆိုတဲ့အချိန်ကျတော့နေဝါးတဲ့အချိန်ကျတော့ဒါစုရှော့ထုတ်ပြီးတယ်ဆိုတာဒါမလုတ်တဲ့လို့ပေါ့နော်။တကယ်တမ်းသူတို့အရင်အခါလေးများစွာနှစ်ပေါင်းများစွာသူတို့အမျက်ရခဲ့တယ်။ဒီဒီချိန်မှာတကယ်လို့မရောင်းအောင်ဆိုရင်ဒါသူတို့ဘက်ကပြန်စိုက်ထုတ်ပြီးတော့ငကိုကြီးညာထားတဲ့စုအတိုင်းသူတို့ထုတ်ပေးနေတယ်ပေါ့နော်။သူတို့ရတော့ကျတော့ယူထားပြီးတော့မရတဲ့အခါကျတော့မစိုက်နိုင်ဘူးဆိုတာတော့အေးပဲရှိဘူးလေ
2019ခုနှစ် February လတရက်နေ့ကစပြီးချက်1000တန်ထီလက်မှတ်တွေကိုစတင်ထုတ်ဝေခဲ့ပြီးအမြင့်ဆုံးစုကြီးငွေသိန်း1000ခွဲသတ်မှတ်ခဲ့တာပါထီဖွင့်ပွဲကိုလစဉ်ပုံမှန်လုပ်ခဲ့ရကဆရာနာသိမ်းပြီးနောက်မှာတော့25ကြိမ်မြောက်ထီဖွင့်ပွဲကို15ရက်နောက်ကျပြီးလုပ်ခဲ့ပါတယ်မေလ1ရက်နှစ်ဖက်မှာဖွင့်မဲ့26ကြိမ်မြောက်အောင်ပါလီထီဖွင့်ပွဲကလည်းအချိန်တစ်လနောက်ကျပြီးမှဖွင့်တာဖြစ်ပါတယ်ရှင်